ကျတော့ဒီကနေ့ဆရာဆရာမများအတင်းဖွဲ့စည်းရလို့သိရပါတယ်အဲ့ဒါဟု
တ်ကဲ့ပါ
ရန်ကုန်ကတက္ကသိုလ်အကုန်မဲ့လားခင်ဗျာ
အဲရန်ကုန်လောလောဆယ်၄ချောင်းပေါ့ရန်ကုန်တက္ကသိုလ်မင်းရဲ့အရှေ့ပိုင်းရဲ့တကုံးရဲ့နောက်ပိုင်းရဲ့
ဘာရွေချက်နဲ့ဖွဲ့စည်းရပါလဲခင်ဗျာ
အဲဘာရွေချက်နဲ့လဲဆိုတော့ကျွန်တော်တို့ကအဓိကတော့ဆရာဆရာမများရဲ့အကျိုးကိုကာကွယ်ဖို့ပေါ့
ဘယ်လိုတွေများဆောင်ရွက်သွားမယ်ဆိုတော့အသေးစိတ်ပြောပြလို့ရလားခင်ဗျာ
အသေးစိတ်အနေနဲ့တော့ရှင်းဆက်ပြီးတော့ကျွန်တော်တို့လုပ်ဆရာတွေရှိရပေါ့နောက်ဥမာဆရာဆရာမများရဲ့အကျိုးစီးပွားသူတို့ရဲ့တိုင်းနိုင်ဒါပထမဦးဆုံးပေါ့နော်စက်ပေါ့နောက်တစ်ခုကပညာရေးပေါ့ပညာရေးလွတ်လပ်စွာလုပ်ပိုင်ခွင့်ပညာရေးမှာထိရောက်တဲ့ပညာရေးပိုင်းကိုဖွင့်လင်းဖို့အတွက်ကိုကျွန်တော်တို့ဝိုင်းဝန်းကူညီဖို့ရဲ့နောက်တစ်ခုကပညာရေးနဲ့ပတ်သက်လို့ပညာရေးမြင့်မားတိုးတက်လာဖို့အတွက်ဝိုင်းဝန်းပြီးတော့လုပ်ဖို့ပေါ့နော်အဲ့မှာတော့အသေးစိတ်အများကြီးပါလာတာပေါ့ဘာတွေပါလာမလဲဆိုကျွန်တော်တို့စကောလာတွေလှုပ်ဖို့တို့ဒီအသိဉာဏ်တွေပြောလုံနိုင်အောင်ကြိုးစားဖို့ပေါ့နော်ပညာရေးမှာအင်မတန်ပြုကျုံကြောင်ရောက်တဲ့ကလေးတွေထွက်ပေါ်လာဖို့ဒီနေရာတွေပါယူရတာပေါ့နော
်ဆရာတို့ဒါတက်မကပုံစံမျိုးဒါဖွဲ့စည်းလိုက်တာပေါ့နော်
တက်မကဆိုတာကတော့ဒါအဖွဲ့စည်းပါပဲတက်မကဆိုတာလည်းဒါအရင်တုန်းကလည်းတက်မကဆိုတာမရှိဘူးအဆိုတီးအချင်းမရှိတယ်ဖွဲ့စည်းတစ်ခုအနေနဲ့ပဲနောက်ဆရာဆရာမတွေကျွန်တော်တို့ဒါ first step ပေါ့ဒါခြေလှမ်းကခက်ခဲကြတဲ့ကလိုရတဲ့ first step ပဲဖြစ်ပါလိမ့်မယ်နောက်ပိုင်းကိုဘလို့ပြောင်းလဲမယ်ဆိုတာအားလုံးရဲ့သဘောဆန္ဒနဲ့မှကျွန်တော်တို့လုပ်လို့ရပါတယ်။လောလောဆယ်ကတော့ကျွန်တော်တို့ကဖြစ်မြောက်အောင်အတွက်ကြိုးပမ်းတဲ့ယာယီအဖွဲ့နေပဲရှိပါသေးတယ
်။ဆရာတို့အဖွဲ့ဝင်အင်အားအနေနဲ့ကြတော့ဘယ်လောက်ထိရှိမလဲခင်ဗျာ
။လောလောဆယ်အဖွဲ့ဝင်အနေနဲ့ကတော့ဟို၄ချောင်းပေါင်းရင်တော့500-600လောက်တော့
လောလောဆယ်ဘော့ဆရာရဲ့မြန်မာနိုင်ငံမှာအထူးသဖြင့်ဒီရန်ကုန်တက္ကသိုလ်အပါအဝင်ပေါ့လေရန်ကုန်မှာရှိတဲ့တက္ကသိုလ်ကြီးတွေမှာဆရာဆရာမတွေကြုံနေရတဲ့အဓိကအခက်အခဲတွေကဘာတွေပါလဲခင်ဗျာ
အဓိကကြုံနေရတဲ့အခက်အခဲတွေကတော့မဆိုင်တဲ့အလုပ်တွေလုပ်နေရတဲ့အခက်အခဲတွေပေါ့
ဥပမာလေးပြောလို့ရပါလားခင်ဗျာ
မဆိုင်တဲ့အလုပ်တွေဆိုတာစာသင်သင်ကြားရေးသုတေသနထက်မဆိုင်တဲ့ဒီအပေါက်ဆောင်တာတို့ဂိတ်ပေါက်ဆောင်တာတို့ဒါမျိုးတွေပေါ့နော်အဲဒါမျိုးတွေအလုပ်တွေလုပ်နေရတာနောက်တစ်ခုကတကယ်ကိုလုံးချင်တော့လဲလာစာအင်အားကအင်မတန်မှနေပါနေတယ်နောက်တစ်ခုကတာရေးနာရေးအတွက်ဆရာဆရာမတွေရဲ့ personality ဘာတစ်ခုမှမရှိဘူးပေါ့တကယ်တကယ်ဆိုကျွန်တော်တို့ဒီဆရာတက္ကသိုလ်ဆရာဆရာမတွေဟာပြောရင်ပြန်နှံ့ဝင်အရာရှိတယ်ပေါ့မြန်မာနိုင်ငံရဲ့ပြန်နှံ့ဝင်အရာရှိတယ်ပြောပြီးတော့သူ့ရဲ့ညီညွတ်တဲ့ salary လည်းမရှိဘူးလာစာအပြင်ဆရာဆရာမတယောက်ဖေးအောင်တက်မယ်ဆိုရင်ဒီအတွက်ကိုဘာမှအဆိုးအစီကပဲဖြစ်ဖြစ်ပေါ့နော်ဘယ်ကမှနေပြောဖေးတဲ့ကူညီဆိုတာမရှိပါဘူး။ဒီလည်းနောက်တစ်ခုကအပေါ်ကကျိုးကန်မှုတွေရှိရဘူး။စင်ကြားရေးမှာဝင်ရောက်ဆုတ်ဖက်ကံမှုတွေရှိတယ်
။အာဏာပိုင်အဖွဲ့အစည်းတွေရဲ့ဝင်ရောက်ဆုတ်ဖက်မှုဆိုလိုတာလားခ
င်ဗျ။ဟုတ်ကဲ့ဝင်ကြီးဌာနရဲ့ဝင်ရောက်ဆုတ်ဖက်မှုတွေပေါ့။အမှန်တကယ်တက္ကသိုလ်ဒီလင်ကြားရေးပိုင်းမှာရောသုတေသနပိုင်းမှာရောလွတ်လပ်တဲ့ဟာပဲဖြစ်တဲ့
။အရင်တော့ကောဒီလိုတက္ကသိုလ်ဆရာဆရာမများအသင်းဆိုတာရှိခဲ့ဘူးလားခင်ဗျ
။မိုင်းကြောင်နေဟိုးတုန်းကတော့ရှိတာပေါ့နော်မဆလာ60မိနစ်နောက်ပိုင်းလုံးဝမရှိ
အခုလက်ရှိဆရာတို့အခက်အခဲကြတာဖွဲ့စည်းရတယ်ဆိုတာလေဘလို့အခက်အခဲမျိုးတွေတွေ့ရပါလဲခင်ဗျာ
အခက်အခဲကြဆိုတာတစ်ကဆရာဆရာမတွေဒီကြောက်နေတယ်ပေါ့အရင်တိုင်းခေါရိုးကျိုးနေတယ်ကြောက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဒီဖို့ဒီအကျိုးအတွက်လုံးမဲ့ဟာကိုပဲတစ်ခုခုများအလုပ်ဖြုတ်ပြစ်မလားဒါမျိုးတွေရှိတယ်ကြောက်တဲ့စိတ်လည်းရှိတယ်နောက်တစ်ခုကဘာရှိလဲဆိုတော့မတိမတာတားမြစ်မှုတွေပေါ့ထိန်းထောက်တဲ့သဘောလေးတွေရှိပါ
တက္ကသိုလ်အာဏာပိုင်တွေကတားတာလားဆရာ
အာဏာပိုင်တွေကနေပြောတဆင်ပေါ့အဓိကတော့ပါကြုပ်တွေရဲ့ထိန်းထောက်မှုလေးတွေရှိရပေါ့အဲ့လိုမတိမတာထိန်းထောက်မှုတွေရှိတဲ့အတွက်တချို့ကမလုံရဲဘူးပေါ့ရဲကိုဝင်ရမှဒေါ်လို့ဒေါ်လို့ပြင
်ဆရာတို့နိုင်ငံလုံးအတိုင်းအတာနဲ့ရောတက္ကသိုလ်ဆရာဆရာမတွေဒီလိုစုဖွဲ့သွားဖို့ရှိလားခင်ဗျာ
အရှိပါတယ်ရည်ရွယ်ချက်ကတော့ဘိုးတစ်ခုလုံးမြန်မာနိုင်ငံတစ်ခုလုံးဆရာဆရာမအသင်းပေါင်းစည်းရေးပေါ့အဲ့ဒီအရလုပ်ဖို့ရှိပါတယ်မန္တလေးနဲ့ကျွန်တော်တို့ဆိုဒါ link ရှိရပေါ့နော်မန္တလေးလည်းဟိုနေ့ကသူတို့လည်းတင်တယ်ပေါ့ဒီအဖွဲ့ကြီးဖွဲ့စည်းလိုက်ပါတ
ယ်အခုဆရာတို့အသင်းဖွဲ့တာလည်းဒါတရင်ဝင်မဲ့ဖွဲ့တာပဲပေါ့ရှင်ဟ
ုတ်ကဲ့တရင်ဝင်မဲ့ဖွဲ့တာပါအ
ာဏာပိုင်ခွင့်ပြုချက်နဲ့
ဟုတ်ကဲ့အာဏာပိုင်ခွင့်ပြုချက်ကိုသူတို့ပြောထားတဲ့ fee ပေါင်းနဲ့ရပဲကျွန်တော်တို့အဖွဲ့ကြီးကိုဖွဲ့တာ
ဆရာဒေါက်တာကျော်တက်မှုကို RFP ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့